တရုတ်နဲ့ရုရှားကဒီထုတ်တဲ့ကားပစ္စည်းတွေတက်ဆင်ပြီးတော့အွန်လိုင်းဆက်သွယ်မှုလုပ်နိုင်တဲ့မော်တော်ယာဉ်တွေနောက်အလိုလျောက်မောင်းနေရေးစနစ်တွေပါတဲ့မော်တော်ယာဉ်တွေကိုအမေရိကန်ပြည်ထောင်စုတွင်ရောင်းချမှုတွေပိတ်ပင်ဖို့ပြင်ဆင်ဆောင်ရွက်နေတယ်လို့အမေရိကန်ကုန်သွယ်ရေးဌာနကပြောပါတယ်။ဒါဟာအမေရိကန်မျိုးသားလုံခြုံရေးနဲ့ယာဉ်မောင်းတွေကိုအကောက်အွယ်ပေးနိုင်ဖို့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းဆိုပါတယ်။တရုတ်နဲ့ရုရှားလို့ကွန်ပျူတာအပြော့ထဲကားပစ္စည်းတက်ဆင်မှုပိတ်ပင်ချက်တွေကို2028ခုနှစ်ထုတ်မော်တော်ယာဉ်တွေကစပြီးတက်ဝင်မှာဖြစ်တယ်လို့ကွန်ပျူတာအမားတွေပစ္စည်းတက်ဆင်မှုပိတ်ပင်တာတွေကိုတော့2030ဒါမှမဟုတ်2029ဇန်နဝါရီထုတ်မော်တော်ယာဉ်မျိုးစားတွေကစပြီးအသက်ဝင်စေမယ်လို့ကုန်သွယ်ရေးဌာနအရာရှိတွေကပြောပါတယ်အတန်ဖန်းဆက်ကရိယာကင်မရာ GPS ဆက်သွယ်စနစ်နဲ့ Bluetooth နည်းပညာဆက်သွယ်ရေးစတဲ့ဒီမော်တော်ယာဉ်ပေါ်ပါတဲ့ကရိယာတွေကနေကားပန့်ရှင်နဲ့ပတ်သက်တဲ့ပုံကိုရေးချက်လက်တွေကိုပေါက်ကြားနိုင်တာကြောင့်မလို့အခုလိုမျိုးအစောတလျင်ကာဝယ်ဆောင်ရွက်ဖို့အရေးကြီးတယ်လို့ကုန်သွယ်ရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရတယ်။တရုတ်နိုင်ငံမော်တော်ယာဉ်တွေဟာအမေရိကန်မျိုးသားလုံခြုံရေးကိုထိခိုက်နိုင်သလားဆိုပြီးစုံစမ်းစစ်ဆေးဖို့သမ္မတဘိုင်ဒန်ကဖေဖော်ဝါရီလအတွင်းကအမိန့်ထုတ်ခဲ့ပြီးတဲ့နောက်အခုလိုမျိုးကုန်သွယ်ရေးဌာနရဲ့ကြေညာချက်ထွက်လာတာပါ။တရုတ်နိုင်ငံထုတ်တဲ့ဒီလက်စစ်ကားတွေအလျင်မြန်ဈေးကွက်ရလာနေတဲ့ဥရောပဘက်မှာလည်းတရုတ်မော်တော်ယာဉ်တွေရဲ့ကွန်ပျူတာစနစ်တွေနဲ့ပတ်သက်ပြီးတော့လုံခြုံရေးစိုးရိမ်ချက်တွေထွက်ပေါ်နေပါတယ်။